မြန်မာနိုင်ငံမှာချမ်းသာရေးဆောင်ရှားမှုပင်းထန်ရေးအတွက်အာဏာသိမ်းထားတဲ့စစ်တပ်အပေါင်းနဲ့သက်ဆိုင်အဖွဲ့အစည်းအားလုံးကအတားအဆီးတွေမလုပ်ကြဘို့ MSF နေစည်းမချစစ်တင်များဆင်မြအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတ်တွေအပါဝင်စီးဝင်တန်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာရင်ရောက်လာချိန်မှာမြန်မာလူထုအနေနဲ့ချမ်းသာရေးဆောင်ရှားကုသမှုရဖို့အတွက်အချက်ချင်းတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ COVID-19 ကာယောဂအန္တရာယ်ချင်းချောက်မှုရှိနေတဲ့အချိန်ဆေးရုံတွေပိတ်ထားတာဒါမှမဟုတ်ဆေးရုံဆေးခန်းတွေမှာစစ်တပ်ကတပ်ဆဲထားတာမျိုးတွေရှိနေတဲ့အချိန်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စီးပွားရေးချွတ်ချုံကျလာတဲ့နောက်ဆက်တွဲရလာကရေကောင်းရေသန့်ရဖို့နဲ့ချမ်းမကြီးဆောင်ရှားမှုဆိုင်ရာအပါအဝင်လူမှုဝန်ဆောင်တဲ့လုပ်ငန်းတွေပါမရေမရဖြစ်လာတာလို့လည်း MSF ကထောက်ပြပါတယ်။လူလူချမ်းသာရေးဆောင်ရှားမှုကိုအတားအဆီးမရှိပေးနိုင်အောင်စစ်တပ်အာဏာပိုင်တွေကလှုပ်ဆောင်ပေးဖို့အပြင်စီးဝင်တန်းတွေအနေနဲ့ချင်းချောက်အချက်ကင်တာမျိုးမခံရဘဲသူတို့အလုပ်သူတို့လုပ်ခွင့်ပေးဖို့လည်းပန်ကြားလိုက်ပါတယ်။လူနာရင်းဟာစိတ်ကူတာကိုခံယူဖို့အတွက်အန်ဒီရီချားကဆန်စားသွားလာနေရတယ်လို့စစ်စေးခြေတွေကိုဖြတ်ရတာကြောင့်ကြောက်ရွံ့နေကြရပြီးတချို့စစ်စေးခြေတွေကတော့လူနာရင်းကိုဖြတ်တန်းခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့လည်းပြောပါတယ်။တဘင်းချိုကမှကျမရဲ့အဖွဲ့ကြီးရဲ့အမှတ်တမ်းအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးကျမရဲ့ဝန်ထမ်းတွေနဲ့စီးရုံစီးကမ်းတွေအတိုက်အခိုက်ခံရတာ196ကျင်းရှိခဲ့ပြီးဒီတိုက်ခိုက်မှုတွေကြောင့်တေဆွမ်းရသူက73ယောက်ရှိနေတဲ့အပြင်ဆန္ဒပြပွဲတွေမှာဒဏ်ရာရသူတွေကိုပြုစုကုသပေးတဲ့စီးဝန်ထမ်းတွေကိုချီးစစ်နဲ့ပြစ်ခတ်တာခံနေကြပြီးသူတို့ရဲ့စီးပစ္စည်းတွေပါအဖျက်ဆီးခံနေရတယ်လို့လည်းပြောပါတယ်ဒါကြောင့်ဆရာဝန်တွေတူနာပြည့်ရေပေါ်မှာအကျန်းဖက်တန်းဖန်းစီတာချင်းချောက်တာတွေမလုပ်ဘဲဒဏ်ရာသူမကျန်းမာသူအားလုံးကိုစိတ်ကူတောင်းပေးဖို့ MSF ကမေလ28ရက်အတောက်ကြောင်နေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်